ခုနားဆင်ကြရမှာကတော့ကြီးမေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တဖြစ်ပါလေ
။တူတူမလေးတို့ရေစာပေလေးလာစီပူခြင်းစာအုပ်ဖတ်ခြင်းဟာမင်းတို့လေးတွေအတွက်လိုအပ်ကြောင်းကိုဒီနေ့ကြီးမေအစီအစဉ်မှာအကြံပေးလိုတယ်စာအုပ်စာပေဟာလူတွေရဲ့မူလအတိညာဉ်ကိုပြည့်ဝအောင်ဖြစ်တင်ပေးတယ်။စာပေအစုအမိများဟာအတွေ့အကြုံအားဖြင့်အနှစ်သာရပြည့်ဝလာတယ်။လူရဲ့ပင်ကိုယ်သဘာဝဆန်းရည်များဟာအလေးထားပေါက်ပင်တွေနဲ့တူတယ်။စာတွေအတိနဲ့တိပေးညှိပေးဖို့လိုအပ်တယ်ကွယ်။စာအုပ်စာပေလူမိတ်ဆွေအလေးမားစာမရှိဆိုတဲ့ဆိုရိုးစကားတွေမင်းတို့ကြားသိပြီးဖြစ်ပါတယ်။စာဖတ်ခြင်းဖြင့်စွမ်းရည်ထက်မြက်စေတယ်စကားပြောဆိုရမှာလဲအဆင့်တစားဖြစ်စေတယ်စာကပေးတဲ့စွမ်းရည်ဟာလုပ်ငန်းဆောင်တာတွေကိုအဆုံးဖြတ်ပေးတဲ့အခါတိတ်အေးပါတယ်အရေးကိစ္စကြီးငယ်တို့ကိုစီမံကြံစားမှုပြုတဲ့အခါစာပေနှက်ဆက်သူတို့ထံကနေအကောင်းဆုံးအကြံဉာဏ်ကိုရရှိနိုင်တယ်စာဖတ်ခြင်းဟာလူကိုအသိဉာဏ်ကျွေးစေတယ်ဆွေးနွေးပြောဆိုတဲ့အခါမှာလဲအဆင့်အသင့်ဖြစ်စေတယ်ဒီနေ့မင်းတို့ခင်မှာစာအုပ်ပေါင်းမျိုးစုံကိုဂန္ဓာအမျိုးမျိုးကနေရေးသားထုတ်ဝေနေပြီဖြစ်တယ်။အဲ့ဒီစာအုပ်အမျိုးမျိုးထဲမှာတမိုင်းကျမ်းကိုဖတ်သူရဲ့အမြင်ဟာအမြင်ကျဲစေတယ်။ကြပြားစာဆိုတို့ကတော့ကုမျိုးတဲ့ညံနဲ့ထူးခဲတဲ့ရှုမြင်တတ်စေတယ်ကွယ်။တဘာဝသိပ္ပံပညာရှင်စာအုပ်တွေကတော့ဘဟုတုတ္တနဲ့ဆိုင်ကြွယ်ဝစေပြီးယုတ်တိဗေဒဆိုင်ရာစာအုပ်တွေကတော့သူတဘာနဲ့ရင်ဆိုင်ရှင်ပြိုင်ပြောစေဦးနိုင်စီတယ်ဖတ်တဲ့စာတွေဟာဖတ်သူရဲ့ဇယိုက်လက္ခဏာတွေအဖြစ်ကူးပြောင်းသွားတတ်တယ်ကျမ်းမာရေးပညာပေးစာအုပ်တွေကလည်းမိမိကျမ်းမာရေးကိုစောင့်ရှောက်ဖို့ကာကွယ်ဖို့ပညာပေးနေတယ်ခန္ဓာကိုယ်မှာဖြစ်တတ်တဲ့ရောဂါတွေကိုတင့်တင့်လျှောက်ပတ်တဲ့လေးကျင့်ခန်းများအားဖြင့်ကုစားနိုင်ကြောင်းရေးသားထားတာတွေတွေ့ရမယ်အစာအစာနဲ့ပတ်သက်ပြီးတော့လည်းမြည်သည့်အစာများမှာမြည်သည့်ဗီတာမင်ဓာတ်တွေရှိကြောင်းအတာပရိုတိန်းဓာတ်တွေကိုမျက်မျှတတ်တာစားသင့်ကြောင်းဘူးတုတတွေ့ရှိရရှိနိုင်တယ်။မင်းတို့လူငယ်တွေဆိုအောင်မြင်သူတွေပညာရှင်တွေကြော်ကြားသူတွေရဲ့ဘဝဖြစ်စဉ်အထုပ်ပတ်တီတွေကိုလေ့လာပြီးအတုယူသင့်တဲ့အရာတွေကိုဖတ်ပြီးအတုယူသင့်ပါတယ်ကွယ်။ကြည့်မေတစ်ခုတည်းပေးလို့ဒါကတော့စာဖတ်တဲ့အခါငင်းခုန်ဝေဖန်ဖို့စာဖတ်သူမှားကြောင်းတက်တေတက္ကာယပြဖို့တက်တက်နဲ့တော့မဖတ်လိုက်ပါနဲ့။ပြောသည်မယုံပြီးသူအဆိုအတိုင်းလက်ခံဖို့လည်းမဖြစ်ပါစေနဲ့အကျိုးအကြောင်းစဉ်းစားဆင်ញင်ဖို့ညှိနှိုင်းချိန်ဆရန်အတွက်စာကိုဖတ်ပါအချို့စာအုပ်တွေကမြည်းဆန်းဖို့အတွက်သာဖြစ်တယ်အချို့စာအုပ်တွေကတော့မျိုးချဖို့ဖြစ်ပြီးနည်းနည်းညံ့ညက်ဝါစားပြီးအစာကြည့်အောင်ခြေရန်ဖြစ်တယ်ဆိုလိုတာကတော့တချို့စာအုပ်တွေကိုတစ်စိတ်တစ်ပိုင်းပဲဖတ်ပြီးအသေးစိတ်ဖတ်ရန်မလိုပဲစာအုပ်တွေလည်းရှိတယ်လုံးဝမဖတ်တဲ့စာအုပ်တွေကတော့ညဉ့်ညမ်းတဲ့စာအုပ်တွေပဲဖြစ်တယ်ဘဝလမ်းကြောင်းမှာအခြေခံဖြစ်တဲ့အတွေးခေါ်မှန်ကန်ဖို့လိုတယ်။မှန်ကန်တဲ့အတွေးခေါ်အတွက်မှန်ကန်တဲ့အသိတရားကိုစာအုပ်ကောင်းတွေဖတ်ခြင်းဖြင့်အသိပညာရရှိနိုင်တယ်။ကျမ်းမာရေးလူမှုရေးအခြေခံအသိပညာများကိုစာအုပ်စာပေကပေးနေတယ်။ကမ္ဘာတစ်ဝန်းနိုင်ငံများကိုမရောက်ဘူးလူတိုင်းဟာလည်းထိုနိုင်ငံရဲ့ပထဝီအနေထားစာပေရင်ကျေးမှုစီးပွားရေးစတဲ့အရာတွေကိုစာအုပ်ဖတ်ခြင်းနဲ့သိနိုင်တယ်။ဒါကြောင့်လဲစာအုပ်တွေကိုကမ္ဘာပြတင်းပေါက်တွေလို့ပြောထားခြင်းဖြစ်တယ်။ပြတင်းပေါက်ကနေကြည့်လိုက်တာနဲ့မြင်ကွင်းကိုမြင်ရတယ်လို့စာအုပ်ဖတ်လိုက်တာနဲ့ကိုတကယ်ပဲအဲ့ဒီနေရာကိုရောက်သွားဘူးတယ်လို့ခံစားရတယ်။စာပတ်တဲ့အခါအလွန်မင်းခုံမင်ပြီးစာအုပ်ကိုလက်ကမချတမ်းဖတ်ခြင်းတော့မဖြစ်သင့်ပါဘူး။စာဖတ်ခြင်းကိုအချိန်အများကြီးသုံးဆွဲရင်တော့ပြည့်ယူသူဖြစ်သွားနိုင်ပါတယ်။နောက်တချို့လူတွေကတော့စာဖတ်ဖို့အချိန်မရှိဘူးလို့ဆင်ញင်ပေးတတ်ကြတယ်။တကယ်တော့စာဖတ်ဖို့တတ်တတ်မှတ်မှတ်အချိန်လေးလုထားတင်တယ်။သွားလေရမှလည်းစာအုပ်ကလေးယူသွားရင်အကြောင်းတစ်ခုခုဒါမှမဟုတ်လူတူးတယောက်ကိုစောင့်နေစင်မှာဖတ်ချင်းဖြင့်စာဖတ်ဖြစ်မှာဖြစ်တယ်။စာဖတ်တာကိုအလေးအကျင့်တစ်ခုအနေနဲ့ထားတင်တယ်။ကဘာပေါ်မှာအယောင်ရဆုံးစာအုပ်ကတော့ခရစ်ယာန်ဘာသာဝင်တွေလက်ခံယုံကြည်တဲ့တမန်ကျမ်းစာအုပ်ပဲဖြစ်တယ်။ဒီစာအုပ်ရဲ့ထူးခြားချက်ကတော့ရေးသားသူအယောက်ပေါင်း40ပါဝင်ပြီးရေးသားတဲ့နှစ်ဟာ1600ဝန်းကျင်နောက်တောင်ကြာခဲ့တယ်။စာရေးသူများစွာရေးသားခဲ့ပေမယ့်ရေးသားချက်တွေဟာတထက်တည်းသ တတဘောတဲမို့တိတ်အံ့ဩဖို့ကောင်းတယ်ရှေးကာလကအဲ့ဒီစာအုပ်ကိုရန်သူအမျိုးမျိုးနှောက်ချက်ဖျက်ဆီးပင်မယ်မပျက်စီးပဲယနေ့တိုင်တည်တတ်နေစေရှိတယ်ခရိယန်ဘာသာဝင်တိုင်းဒီစာအုပ်ဟာဖျားရဲ့နှုတ်မွက်ချက်များဖြစ်တယ်တကူးရှိတယ်လို့လက်ခံထားတယ်စာရေးသူများကိုဒဇာပရာအဖြစ်အသုံးချခြင်းဖြစ်တယ်လို့ယုံကြည်ကြတယ်ဒီစာအုပ်ဟာခီးသွားနေတဲ့သူအတွက်မြေပုံလိုပဲလမ်းညွှန်ပြတယ်အတ္တတာခီးမှလမ်းပြပေးတဲ့စာအုပ်ဖြစ်တယ်နှုတ်ကပတ်တော်ဟာကျွန်ုပ်ခြေရှိမှမိကွက်ဖြစ်ပြီးကျွန်ုပ်လမ်းခီးကိုလင်းစေပါ၏လို့စာရေးသူတူကဖော်ပြထားတယ်နှုတ်ကပတ်တော်ကိုဖတ်ရှုလေ့လာမှတ်သားပြီးလိုက်လျှောက်ရင်မှန်ကန်တဲ့ဘဝခီးလမ်းကိုလျှောက်လန်းနိုင်မှာဖြစ်တယ်။နှုတ်ကပတ်တော်ဟာတမာတမတ်ရှိတဲ့မှန်ကန်တဲ့ဖြောက်မှတ်တဲ့အတွက်မိမိလုပ်နေတဲ့အလုပ်တွေမှန်တယ်မှားတယ်ဆိုတာစံထားပြီးချိန်တွယ်လို့ရတဲ့အစာအုပ်တို့ဖြစ်တယ်။ဒုဒရီရဲ့မျက်နှာမှာအိုးမဲပေနေမှန်ကိုကြည့်ပြီးဖြက်ရတယ်လို့နှုတ်ကပတ်တော်တမာကျန်းစာကိုကြည့်ပြီးဒုဒရီရဲ့လုပ်ရက်တွေမှန်တယ်မှားတာကိုသိနိုင်ပြီးအမှားကိုပြန်နိုင်စွမ်းရှိတယ်တမကျန်းစာအုပ်ကမှန်နဲ့တူတယ်။ဒီစာအုပ်ထဲမှာတွင်တင်ချက်အမျိုးစုံပါသူလူသားတွေကိုအပြစ်မှကယ်တင်ပြီးထာဝရအသက်ပေးတဲ့သခင်ယေရှုခရစ်တော်အကြောင်းလဲပါဝင်တယ်။စာအုပ်တိုင်းဟာအတိတ်တရားအတိတ်ဉာဏ်ကိုတိုးပွားစေတယ်ဆိုပေမဲ့နှုတ်ကပတ်တော်တမကျန်းစာကိုဖတ်ရှုသိရှိခြင်းဖြင့်ဖတ်သူရဲ့စိတ်ကိုပါပြောင်းလဲနိုင်စွမ်းရှိတယ်။ဆိုတော့ပိုင်းကတီမီပြောသွားတဲ့မျိုးချရမယ့်စာတွေထဲမှာနှုတ်ကပတ်တော်တမကျန်းစာလဲပါတယ်။ဒီစာအုပ်ကိုဖတ်ပြီးစင်ချင်မှာလိုက်လျှောက်တဲ့နေတူတူမလေးတို့လည်းဒီစာအုပ်ကိုဖတ်ရှုလေ့လာပြီးသခင်ယေရှုကိုလက်ခံလိုက်ရင်ခုဘဝတမလွန်ဘဝအတွက်စိတ်ချမှုပေးနိုင်တယ်ဆိုတာကြီးမေအာမခံရင်ဒီပတ်အစီအစဉ်ဒီမှာပဲရပ်နားလိုက်ပါတော့မယ်ကွယ်